ရုပ်နိုင်ငံရဲ့အစုရှယ်ယာဈေးညွန်ကိန်းတွေအင်္ဂါနေ့က 9.6 ရာခိုင်နှုန်းအထိထပ်မံထိုးကျသွားခဲ့ရပြန်ပါတယ်။ဒါဟာ၈လအတွင်းအနည်းဆုံးကျသွားတာလည်းဖြစ်ပါတယ်။အခုလိုကမ္ဘာဒုတိယစီးပွားရေးအင်အားနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးတွေထိုးကျမှုဟာတကမ္ဘာလုံးကိုရိုက်ခတ်စေခဲ့ပါတယ်။တရုတ်ရဲ့ယင်းနှိမ့်ညွန်းနှံမှုဖြစ်တဲ့မြန်မာနိုင်ငံမှာရောဘလို့ရိုက်ခတ်မှုတွေရှိနိုင်ပါသလဲဆိုတာကိုစီးပွားရေးပညာရှင်ဒေါက်တာချေဦးကိုဆက်သွယ်မေးမြန်းပြီးကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့အဓိကစီးပွားကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာပြပပုတ်ကုန်တွေကျဆင်းပြီးစီးပွားရေးဖွံ့ဖြိုးမှုကျဆင်းလာနေတယ်ဆိုတဲ့သတင်းတွေကြောင့်တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးတွေဇူလိုင်လအတွင်းသိသိသာသာထိုးကျခဲ့ပါတယ်အဲ့ဒီရဲ့နောက်ဆက်တွဲအဖြစ်ဩဂုတ်လအတွင်းမှာလည်းအစုရှယ်ယာဈေးတွေထပ်မံကျဆင်းခဲ့ပြန်တဲ့အတွက်စည်းဝါပြန်လဲဥမော်ရေးကိုအထောက်အကူပြုစေမဲ့ပြပပို့ကုန်မြင့်တက်လာအောင်လှုပ်ဆောင်တဲ့အနေနဲ့ရွာငွေတန်ဖိုးကိုတရုတ်အစိုးရကရုတ်တရက်ချလိုက်ပါတယ်။တရုတ်အစိုးရရဲ့အဲ့ဒီလိုလှုပ်ဆောင်ချက်ကြောင့်တခြားအာရှတိုက်အတွင်းကအဓိကအစုရှယ်ယာဈေးကွက်တွေနဲ့အမေရိကန်ဥရောပတိုက်တို့ကအဓိကအစုရှယ်ယာဈေးတွေလည်းတဟုန်တို့ကျဆင်းခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာမြန်မာကျပ်ငွေနဲ့ဒေါ်လာငွေလဲလှယ်နှုန်းဟာတစ်ဒေါ်လာကို1300ကျပ်ဖြစ်သွားခဲ့ပါတယ်။ဒါဟာအင်းဒီချင်းတရုတ်နိုင်ငံမှာစီးပွားရေးကျဆင်းနေတာရဲ့ကြရက်ရက်ခတ်မှုကြောင့်ဖြစ်နိုင်မလားလို့မေးကြည့်တဲ့အခါစီးပွားရေးပညာရှင်ဒေါက်တာဇော်ဦးကအခုလိုဆက်ဖြစ်ပါလေ
။ဖြစ်နိုင်ပါတယ်လို့ဖြစ်နိုင်ပါတယ်။ဒေါ်လာဈေးကလည်းဒါပို့ပြော့တော့တန်ဖိုးမြင့်တယ်မြင့်လာတယ်ပို့ရှိတယ်နော်။ဆိုတော့အမေရိကန်ရဲ့စီးပွားရေးကခိုင်ဆုံးလို့ဖြစ်နေတဲ့ဘောသူယူဆလို့ရပါတယ်။ဒါတော့ဒီကမ္ဘာလုံးကဒါဒေါ်လာဈေးပဲဒါလက်ခံထားသုံးနေတာပါ။ဒါဒေါ်လာဈေးတမူမြင့်လာတယ်လို့ပြောလို့ရပါတယ်အဲ့တော့ကျွန်တော်တို့ချက်စီဒါတမူနှိမ့်သွားတာခေဆိုလာစီတမူမြင့်လာဆိုသူတော်ဖြစ်နေတယ်လို့ပြောလို့
ဟုတ်ကဲ့နောက်ဒီအတွက်ကဘဟုဘာအနေနဲ့ရောဒီလိုမျိုးကဏ္ဍတွေမှာဘလို့အခုလိုမျိုးဖြစ်နေတဲ့ဈေးကွက်မှာအနေနဲ့ရုပ်တဲတဲဖြစ်နေတဲ့ဥစ္စာဘဟုဘာအနေနဲ့ဘလို့အခန့်ကဏ္ဍအနေများပါသင့်တယ်လို့ထင်ပါလေ
ဘဟုဘာကအခုဆောင်ရနေတဲ့ကိစ္စတွေကထောက်ပါတယ်ဘာကြောင့်လဲဆိုတော့အခုသူရှိသေးရှိလိုက်ပြောသင့်ပြောတိုက်တဲ့ဒီဘဟုဘာရဲ့ policy တွေမူဝါဒတွေကိုအများစုရှင်းလင်းတင်ပြတယ်အပုံမှန်လည်းဆောင်ရတယ်ပြီးရင်လည်းဈေးကွက်အတိုင်းပဲထိမ့်မိပေးသွားတယ်ဆိုတဲ့ကိစ္စတွေကဒါကောင်းတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့အဓိကတော့ကျွန်တော်တို့စီးပွားရေးကိုပုံပြီးတော့အောင်လုပ်ဖို့ကိစ္စတွေကဘာသာရေးဝင်ဌာနပတ်သက်တဲ့ဒါစဉ်းစားရမယ်ကိစ္စတွေပေါ့နော်တခြားဘယ်နည်းနဲ့ဘယ်ကဏ္ဍတွေကိုဘယ်လိုပံ့ပိုးပေးရင်တော့ဖြင့်ဘယ်စီးပွားရေးဥမော်အောင်ဆောင်ရွက်နိုင်မလဲဆိုတဲ့ကိစ္စဟာဒါအစိုးရဘက်နဲ့ပုံပြီးဆိုင်နေလို့ပြောလို့ရပါတယ်ဒါဘူဘန်ကတော့ဒါသူနည်းသူဖန်နဲ့ဒါတို့လည်းသူရဲ့မူတိုင်းပဲသိမိပေးနေတဲ့ဟာကအခုချိန်မှာလုံလောက်တယ်လို့ပြောလို့ရပါ
တရုတ်နဲ့အိနေချင်းနိုင်ငံလည်းဖြစ်တယ်တရုတ်နဲ့စီးပွားရေးဆက်သွယ်မှုအကြီးဆုံးနိုင်ငံလည်းဖြစ်တယ်မြန်မာနိုင်ငံအတွက်တရုတ်နိုင်ငံစီးပွားရေးဆက်သွယ်မှုအကြီးဆုံးနိုင်ငံလည်းဖြစ်တယ်ဆိုတော့မြန်မာအစိုးရအတွက်ကအခုလိုတရုတ်ပြည်မှာစီးပွားရေးမတည်မငြိမ်ဖြစ်နေတာတွေကဘယ်လောက်ထိများစိုးရိမ်စရာဖြစ်နိုင်မလဲ
စိုးရိမ်မှုကောင်းပါလေဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟာကျွန်တော်တို့ရှိကဒီဒီကကွန်မရှယ်တွေဝင်နေတဲ့နိုင်ငံဖြစ်ပါသလိုဒီလိုနာမှုတွေဆောင်ရည်နေတဲ့နိုင်ငံလည်းဖြစ်တယ်။နောက်ပြီးတော့တရားမဝင်တဲ့လမ်းကြောင်းတွေကလည်းဒါရည်ရည်မှုနဲ့ပိုအများကြီးရှိနေတဲ့နိုင်ငံတစ်ခုဖြစ်တော့သူ့နိုင်ငံစီးပွားရေးထိခိုက်တာကျွန်တော်တို့နိုင်ငံအတွက်လည်းဒါအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ပြီးရင်ကျွန်တော်တို့မှာပုံပြီးအရေးကြီးတဲ့ချက်တွေစဉ်းစားမယ်ဒီဆက်တော့ဒီရေးတဲ့ဒေသတွေနဲ့ဒီထိခိုက်သွားတဲ့ဒီချက်ကြီးတွေရေးတဲ့ကိစ္စတွေမှာရှိတဲ့လူတွေရဲ့ဝန်ကြီးတွေပြန်ပြီးတော့အဲ့တော့လုပ်နိုင်မှုဆိုရင်အစီအစဉ်ကောင်းနေလေစတိတကြချပြဖို့လိုအပ်နေပါတယ်ဒါကတော့ပို့ပြီးတော့တရုတ်နိုင်ငံရဲ့ကျောင်းစီးပွားရေးကျောင်းဖြစ်လာမယ့်ဒီကိစ္စကျွန်တော်တို့ဒီဘေးမှာဒီရောဘေးစံကျောင်းဖြစ်လာမယ့်စီးပွားရေးကိစ္စဟာပို့ပြီးကြီးလိမ့်မယ်လို့ထင်ပါတယ်အာချမ်း
အင်္ဂါနေ့ကဟောင်ကောင်အပါဝင်အာရှဒေသတွင်းနိုင်ငံတွေကအစုရှယ်အညွန့်ကိန်းတွေအနည်းငယ်ပြန်တက်ခဲ့ပြီမဲ့အမေရိကန်နိုင်ငံကအဓိကအစုရှယ်ဈေးကွက်ဖြစ်တဲ့ဒေါင်းဂျုံးအစုရှယ်ယာဈေးကတော့တိတက်သမနှစ်900ခန့်လုံးကျသွားခဲ့ပါတယ်။ဩဂုတ်လ25ရက်နေ့မှာမြန်မာနိုင်ငံဗဟိုဘဏ်ကထုတ်ပြန်ထားတဲ့ငွေလဲလှယ်နှုန်းဟာဒေါ်လာကို1280ကျပ်ကျော်ကျော်လောက်ပေါက်ကျောင်းဖော်ပြထားပါတယ်ခင်ဗျာ။